ဂျပန်နိုင်ငံအနောက်တောင်ဘက်ကကျွန်းတွေကိုတရုတ်ရဲ့တိုးလာတဲ့ချင်းချောင်းအန်ဒီတာစီကာဝေးတိုးမြင့်နိုင်ဖို့အတွက်လာမယ့်နှစ်ထဲကာဝေးအသုံးချက်ကိုအမေရိကန်ဒေါ်လာ59ဘီလီယံနဲ့ညီမျှတဲ့ဂျပန်ယန်ငွေ 8.5 ထရီလီယံချထားပေးဖို့အတွက်ကာဝေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။ဂျပန်မှာလူရေတိုးပွားမှုမရှိဘဲဖြစ်နေတဲ့အတွက်လုံခြုံရေးတာဝန်ယူမဲ့သူအရေးအတွက်ကြာဆင်းလာတာကိုအစားထိုးနိုင်ဖို့လူမပါဘဲတောင်းနိုင်မဲ့အလိုလျောက်စနစ်နဲ့လက်နက်တွေ AI ဉာဏ်ရည်တို့နည်းပညာတွေကိုသုံးဖို့ပါကာကွယ်ဝန်ကြီးဌာနကဦးစားပေးလုပ်နေတာဖြစ်ပါတယ်။၅နှစ်အတွင်းဂျပန်စီးအမြန်တိုးတက်အောင်တည်ဆောက်မဲ့စီမံကိန်းဟာ2029ထိတက်မှတ်ထားတဲ့အတွက်လာမယ့်2025မှာ၃နှစ်ထဲရောက်လာတော့မယ့်ဒီစီမံကိန်းကိုအကောင့်ထည့်ဖို့အတွက်ကာကွယ်ဝန်ကြီးဌာနကတောက်တာနဲ့မှပန်ကြားလိုက်တာဖြစ်ပါတယ်။ဒါအမေရိကန်နဲ့တရုတ်ပြည်ရင်စီးရဲ့အသုံးစိတ်တက်တဲ့အများဆုံးသုံးမဲ့နိုင်ငံဖြစ်လာပါပြီ။ဒီစီးရဲ့အသုံးစိတ်တောင်းခံမှုကိုတောက်ချနေကာကွယ်ဝန်ကြီးဌာနအစည်းအဝေးမှာအတည်ပြုခဲ့တာပါ။ဒါကိုဒီဇင်ဘာလမတိုင်ခင်ညှိနှိုင်းနိုင်မှုဗန်နိုင်ဝန်ကြီးဌာနကိုတင်သွင်းအောင်မှာဖြစ်ပါတယ်။တရုတ်ရဲ့စီးချင်းချောင်းမှုတိုးလာနေတဲ့အပြင်ဒေတာရင်းပင်လယ်ပြင်ဒေတာတွေမှာတင်းမာမှုတွေတိုးလာနေချိန်မှာဂျပန်ကကာကွယ်ရေးအမြန်တိုးမြင့်မှုအတွက်လှုပ်လာတာဖြစ်ပါတယ်။